Welcome to the Voice of America in Burmese.
ပြန်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းပြကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ19ရက်တောက်ကြနေမနေ့ကင်းအစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါတဲ့နေကိုဒေါက်ကင်မျိုးတင်တဲ့သူပြောပြပေးမှာပါဒီမိနစ်နားဆင်ရမယ့်တဲ့နေမှာတော့ဆူလွန်နိုင်ငံမှာဆန္ဒပြသူတွေကိုနိုင်နှမှုတွင်ထိခိုက်ထိခြေခဲ့တဲ့အပေါ်ကုလသမဂ္ဂကပြစ်တင်ရှုတ်ချလိုက်တဲ့သတင်းဆီယနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာနေရဆုံးခွာသူတွေစံချိန်တင်တိုးလာနေတဲ့အကြောင်းကုလသမဂ္ဂကပြောလိုက်တဲ့သတင်းစတဲ့သတင်းတွေပါဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာဒီပုံဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌမစ္စတာဆဇာဂါဝါ NLD ခေါင်းဆောင်ပိုင်းနဲ့တရားဝင်တွေ့ဆုံခဲ့တာမျိုးမရှိသေးဘူးလို့ NLD ဘ ഹു အလုပ်ကော်မတီဝင်ဦးအောင်ကျင်းညွန့်ကပြောပါတယ
် NLD ရဲ့ခေါင်းဆောင်နဲ့တွေ့တဲ့ပါညာဆိုပြီးတော့ကိုဆဇာဂါဝါပြောတော့တာလေအဲအဲ့ဒါမဟုတ်ဘူးဗျအဲ့တော့တကယ်လို့တော့စူးစူးလို့နဲ့တွေ့ခဲ့
တယ်သတင်းတွေအပြီးမှာနားဆင်ရပါမယ်ခင်ဗျာခရီးရန်အနေများတဲ့ဒီချင်းနဲ့ကြားပြည်နယ်တွေမှာစစ်တပ်ကဖျားเจ้าနေမှာတပ်ဆွဲထားတဲ့အတွက်ဘာသာရေးစုတောင်းပွဲလုပ်ဖို့အခက်ကြုံနေပါတယ်ဒီလာထဲမှာနေဆက်ဖြတ်ကျော်ပြီးထိုင်းနိုင်ငံနဲ့တရားမဝင်ဝင်လာတဲ့နိုင်ငံသားတွေထဲမှာမြန်မာကအများဆုံးဖြစ်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။ဆူရနိုင်ငံမှာဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုလူမျိုးရေးတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုတွင်ထိခိုက်ဒဏ်ကျင်ရတဲ့ပေါ်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြစ်တင်ရှုတ်ချလိုက်ပါတယ်။လူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်ဆန္ဒပြသူ15ယောက်သေဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ချက်သာပေးနေမှာပြောလိုက်တာပါ။အော်တိုဝါလာ15ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနှိမ်နှင်းမှုတွေမှာအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ဗော်ဒူးနေကနေပါဆိုရင်တော့ဆန္ဒပြသူတွေသေဆုံးတာ39ယောက်ရှိသွားပါပြီ။ခတ်တွန်းမျိုးတို့နဲ့တခြားမျိုးကြီးတွေကဆန္ဒပြပွဲတွေကိုလူမျိုးရေးတပ်ဖွဲ့တွေကမြေရေပုံးတွေခြေစစ်တွေနဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့အကြောင်းလဲကိုယ်တိုင်တွေ့သူတွေကပြောပါတယ်။လူခွေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှဲဘန်ရှလေကတော့ဆန္ဒပြသူတွေပေါ်အင်အားအလုံးကျုံမတုံးဖို့ထက်ထက်လဲလဲတိုက်တွန်းထားတဲ့အကြောင်းပါပဲလက်နဲ့မပါတဲ့ဆန္ဒပြသူလူအုပ်ထဲကိုပြစ်ခတ်တာဆက်ဆုပ်စရာလုပ်ရဖြစ်ပြောဆိုလိုက်တယ်လို့နိုင်ငံတကာလူခွင့်ဥပဒေတွေကိုချိုးဖောက်ရရောက်တဲ့အကြောင်းကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဗိုလ်ဒူးနေကဆန္ဒပြပွဲတွေကိုနှိမ်နှင်းမှုတွင်ဦးခေါင်းနဲ့ခန္ဓာကိုယ်ထပ်ပိုင်းနေရာတွေမှာတနက်တန်ရရသူ80လောက်ပါဝင်ဒဏ်ရာသူ100ကျော်ရှိကြောင်းခိုင်လုံတဲ့သတင်းတွေရရှိထားတယ်လို့လည်းပြောဆိုခဲ့ပါတယ်ရဲတပ်ဖွဲ့ကတော့ဆန္ဒပြပွဲတွေအတွင်းမှာဒဏ်ရာရသူရဲတပ်ဖွဲ့ဝင်89ယောက်ရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ
်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာကျေးဇူးပေးနေကနိုင်ဂျီးရီးယားသမ္မတမူဟမ်မာဒူဘူဟာရီနိုင်ငံခြားရေးဝန်ကြီးဂျက်ဖရီအိုညာမာနဲ့တခြားအရာရှိတွေနဲ့တွေ့ဆုံပြီးကမ္ဘာ့ကျန်းမာရေးလုံခြုံမှုဆိုင်ရာပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေ၊စွမ်းအင်ရရှိမှုတိုးမြှင့်ရေးနဲ့စီးပွားရေးကြီးထွားမှုအပြင်ဒီမိုကရေစီရေးတိုးတက်မှုတွေအတွက်ပါဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အာဖရိက၃နိုင်ငံကို၅ကြာခီးသွားရောက်နေတဲ့ဝန်ကြီးဘလင်ကင်ဟာနိုင်ဂျီးရီးယားမှာသမ္မတဘိုင်ဒန်အစိုးရအဖွဲ့ရဲ့အာဖရိကမူဝါဒဆိုင်ရာမိန့်ခွန်းကိုတောက်ချနေမှာပြောမှာပါ။ဝန်ကြီးဘလင်ကင်ရဲ့အာဖရိကခီးစဉ်မှာဗိုလ်တပုနေကကန်ညာနိုင်ငံကိုပရမဆုံးသွားခဲ့တာဖြစ်ပြီးမြို့တော်နိုင်ရိုဘီမှာလူခွင့်ရေးလှုပ်ရှားသူတွေကိုဒီမိုကရေစီအကြောင်းအဓိကထားဟောပြောခဲ့ပါတယ်။ဘလင်ကင်ရဲ့အာဖရိကခီးစဉ်မှာနောက်ဆုံးဖြစ်ဆီနီဂေါနိုင်ငံကိုသွားရောက်မှာဖြစ်ပြီးအဲ့ဒီမှာဒေသရင်းအဓိကလှုပ်ရှားနေတဲ့တရုတ်နဲ့ရှင်ပြန်ရမှာအမေရိကန်ရဲ့ပုံရိပ်တက်လာအောင်လှုပ်ဆောင်မှုရည်ရွယ်ချက်လည်းတစ်စိတ်တစ်ပိုင်းပါဝင်နေတာဖြစ်ပါတယ်။
တရုတ်နိုင်ငံမှာ၈နှစ်ဖေဖော်ဝါရီလရဲ့ကျင်းပမဲ့အိုလံပစ်အားကစားပွဲကိုအမေရိကန်ကတန်တမာရေးအရသဘိမ့်မဖို့စဉ်းစားနေတဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်။
So do you support a diplomatic boycott of the Beijing Olympics?
Something we're considering.
ဒီကြေညာက Olympic အားကစားပွဲကိုတတမန်ရင်းနှီးနဲ့သဘိမောင်းမဲ့အစီအစဉ်ကိုထောက်ခံသလားဆိုတဲ့ဒိန်းတော်ရဲ့အမေကိုစဉ်းစားနေဆဲဖြစ်ပါတယ်လို့ American, Canada, Mexico သုံးနိုင်ငံထက်သေးစီဝတ်တစ်စိတ်တစ်ပိုင်းဖြစ်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အင်ဗီမာကြာသပတေးနေ့တွေ့ဆုံချိန်မှာသမ္မတ Biden ပြောဆိုသွားတာပါဒင်းလာနေတုန်းကတရုတ်သမ္မတရှီချင်းဖြင့်နဲ့ online ထက်သေးတွေ့ဆုံရမှာတော့ဒေတာနဲ့တင်ငင်ရေးပြပခတ်တွေကိုရှောင်ရှားရေးနိုင်ငံခေါင်းဆောင်တွေလူလာတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွေချုပ်ပေါမှုတွေပေါ်ထိထိရောက်တုံ့ပြန်မှုသမ္မတ Biden မှာ ဖိအားတွေနဲ့လည်းရင်ဆိုင်နေရဖြစ်ပါရဲ့အမေရိကန်အစိုးရတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အိုလံပစ်အားကစားပွဲကိုတန်တမာရေးရသတင်းမှမဲ့အစီအစဉ်ကိုမကြာခင်ကြီးညာဖို့ရှိနေတယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကအင်္ဂါနေ့မှာဖော်ပြခဲ့တာပါတန်တမာရေးနည်းနဲ့တဲ့ဒီမောင်မဲအစီအစဉ်ကြီးကအားကစားသမားတွေပြောင်းလဲဝင်ရမှာဖြစ်ပေမဲ့အစိုးရတာဝန်ရှိသူတွေကတော့တက်ရောက်မှာမဟုတ်ပါဘူးဒီလိုဆက်နေပတ်သက်လို့တရုတ်သမ္မတနဲ့အွန်လိုင်းထိတိတွေ့ဆုံရမှာမဆွေးနွေးပြဘူးဆိုပြီးတော့လည်းအင်ဂျီရိုဘက်ကပြောဆိုထားပါတယ
်အမေရိကန်နိုင်ငံရဲ့2020သမ္မတရွေးကောက်ပွဲမှာအမေရိကန်မဲပေးသူတွေချာသဘောထားကွဲပြားမှုတွေကြီးထွားအောင်ကွန်ပျူတာဆိုင်ဘာနည်းပညာသုံးချောင်းဝင်နှောက်ယှက်မှုမှာပေါင်ပတ်သွင်းမှုနဲ့အီရန်နိုင်ငံသားနှုကိုအမေရိကန်တရားရေးဌာနကလည်းစစ်တပ်ရင်းနေမှာအရေးယူတန်းခတ်လိုက်ပါတယ်။ဆိုင်ယီမိုဟာမက်ဟူစိန်မူဆာကဇာမီနဲ့ဆာဂျက်ကရှန်းတို့နှစ်ဦးဟာ2020ဩဂုတ်လနဲ့နိုဝင်ဘာလတွေတုန်းကပြည်내အနည်းဆုံးတစ်ခုရဲ့ရွေးကောက်ပွဲဆိုင်ရာ website မှာဖော်ပြထားတဲ့အချက်လက်တွေကိုသုံးပြီးမဲဆန္ဒရှင်တွေစီကိုချိန်ချောက်တဲ့ email တွေပို့ပြီးမဲပေးမှုကိုနှောက်ယှက်ပေးခဲ့တယ်လို့တခြားပြည်내တွေမှာလည်းခုလိုလုပ်ဖို့ကြိုးစားခဲ့တယ်လို့အမေရိကန်တရားရေးဌာနထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်သူတို့နှုတ်ကရွေးကောက်ပွဲဆိုင်ရာအခြေခံအဆောက်အုံတွေအတွက်အန္တရာယ်ရှိစေနိုင်တဲ့မှားရတဲ့သတင်းအချက်အလက်တွေပါတဲ့ဗီဒီယိုတွေရိုက်ကူးဖြန့်ချိခဲ့တဲ့အပြင်ရွေးကောက်ပွဲဆိုင်ရာသတင်းမှားတွေဖြန့်ဝေနိုင်ဖို့အမေရိကန်သတင်းမီဒီယာကုမ္ပဏီတွေရဲ့ကွန်ပျူတာကွန်ရက်တွေထဲမှာခိုးဝင်ခဲ့တယ်လို့လည်းပြောပါတယ်။သူတို့ရဲ့စူးစမ်းချက်တွေကို FBI နဲ့သတင်းမီဒီယာတွေရဲ့စိုက်ဘာလုံခြုံရေးတွေကတားဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်။
ဒီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်ရနေသိမိနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကံရောဂါကြောင့်နေရာဆုံးခွာရသူတွေတိတိကျကျတိုးလာနေပြီးစာနာမှုအကူအညီတွေလည်းအရေးကြီးလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်
According to UNHCR, since February 1st, a record high of 234,000
people have been infected. In the last few days, the number of people who have been infected has increased to 23,600. ဒီကကုလသမဂ္ဂရင်ချုပ်ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီနေ့စာမန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာကွယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေကလည်းသုံးသန်းကျော်ရှိနေတယ်လို့ပြောဆိုခဲ့ပါရဲ့မချသေးခင်သတင်းပတ်တီကဆက်လို့တိုက်ပွဲတွေပြင်းထန်လာတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရဆုတ်ခွာထွက်ပြေးနေကြပြီးစာနာရေးခံတဲ့အကူအညီတွေအရေးကြီးလိုအပ်နေတယ်လို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုကာပြောဆိုခဲ့တာပါကုလသမဂ္ဂနဲ့အကူအညီပေးဖွဲ့စည်းတွေကစာနာမှုထောက်ပံ့နေပေးဖို့အသင့်ရှိနေပေမဲ့တွာလာခွင့်ရဖို့လိုအပ်နေတယ်လို့လည်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ
်ရှေ့သတင်းမှတ်ထင်မှာတရုတ်နိုင်ငံကနေအင်ရှင်ဖြစ်တဲ့လက်ခံကျင်းပဖို့ရှိတဲ့အာဆီယံတရုတ်ထိပ်သီးအစည်းအဝေးမှာမြန်မာအနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားရေးတရုတ်အထူးတန်တမန်ဆွန်ကော်ရှန်ကကြိုးပမ်းခဲ့ပေမဲ့အာဆီယံဖွဲ့ဝင်နိုင်ငံတချို့ကလက်မခံကြဘူးလို့တန်တမန်အလိုင်းဝိုင်းကိုကိုပါပြီး Reuters သတင်းမှာရေးပါတယ်နိုဝင်ဘာ22ရက်မှာတရုတ်သမ္မတရှီဂျင်ဖင်ကိုယ်တိုင်အင်ရှင်ဖြစ်ကမန်ကထလုပ်ကျင်းပမဲ့ဒီထိပ်သီးအစည်းအဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အင်ဒိုနီးရှား၊ဘရူနိုင်း၊မလေးရှားနဲ့စင်ကာပူနိုင်ငံတွေကကန့်ကွက်ခဲ့ကြကြောင်းဒေသရင်းမှာရှိတဲ့တန်တမာတော်များများပြောဆိုချက်ကိုကိုးကားပြီးရေးထားတာပါမြန်မာနိုင်ငံကိုယ်စားလှယ်ကိုဖိတ်ကြားတဲ့နေရာမှာနိုင်ငံရေးဘိုင်းကမဟုတ်တဲ့ပုံကိုယ်တူကသာဖိတ်ကြားရေးဆိုရဲအာဆီယံထိပ်သီးစည်းဝေးပွဲတွင်ချမှတ်ခဲ့ကြတဲ့မူဝါဒအတိုင်းဆက်လုပ်သွားဖို့ဒီလေးနိုင်ငံကလိုလားချောင်းအာဆီယံဖွဲ့ဝင်နိုင်ငံတချို့ကအစိုးရရရှိပြီးကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်
ဘလောက်ဆူရနေဆက်ဒီသားမှာဖြည့်ဦးဖြစ်စင်မဟုတ်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးကမ္ဘာစီးပွားရေးအင်အားကြီးခုနှစ်နိုင်ငံ G7 အဖွဲ့ကပြစ်တင်ရှုတ်ချလိုက်ပါတယ်။အိနီချင်းပိုလန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့နောက်ထပ်ကြိုးစားသူတွေရှိရကြောင်းသတင်းတွေထွက်လာတဲ့ကြာသပတေးနေ့မှာပြောလိုက်ကြပါ။နောက်ထပ်တည်ကြည်ထိခိုက်မှုတွေမဖြစ်အောင်ရှောင်ရှားနိုင်မှုဘလောက်ဆူရအနေနဲ့ရန်လိုတဲ့လှုပ်ဆောင်မှုမျိုးတွေကိုချက်ချင်းရပ်ဖို့လဲ G7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတောင်းဆိုထားပါတယ်။လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်နိုင်ငံတကာအဖွဲ့အစည်းတွေကိုအကန့်အသတ်မရှိ အမြဲတမ်းတောင်းဝန်ပြုဖို့လိုတဲ့အကြောင်းလဲပြောဆိုခဲ့ကြတာပါဘယ်လာရုစ်နိုင်ငံမှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေအတွက်ဥရောပသမဂ္ဂ EU ကပိတ်ဆို့တံခတ်အရေးယူခဲ့တာကိုလက်တုံပြန်တဲ့အနေနဲ့အရှေ့လယ်ပိုင်းဒေသကအများစုပါဝင်ထောက်တောင်းချီတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတရားမဝင်နေဆက်ဖြတ်ပြီးဥရောပကိုသွားဖို့ဘယ်လာရုစ်သမဂ္ဂအလက်ဆန်ဒါလူကာရှန်ကိုကတွန်းပို့ခဲ့တယ်လို့လည်းဥရောပနိုင်ငံတွေကဆွဆွဲထားတာဖြစ်ပါတယ်
ဖိုင်ဇာကုမ္ပဏီထုတ်အတိမပြုရသေးတဲ့ COVID-19 ကုသတဲ့တောက်ဆေးအသစ်10000ကိုဒီနှစ်ကုန်လောက်ကနေ၈နှစ်အတွင်းဝယ်ယူဖို့အတွက်သဘောတူလိုက်ပြီလို့ American သမ္မတဂျိုးဘိုင်ဒန်ကကြေညာနေ့မှာကြေညာပါတယ်။ American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေး CDC တို့စီကခွင့်ပြုချက်ရတာနဲ့ဒီဆေးလုံးတွေကိုအခမဲ့လွယ်လွယ်ကူကူရစေဖို့လိုအပ်တာတွေကိုသူ့အစိုးရအဖွဲ့ကလုပ်နေပြီလို့သမရအင်ဂျီကအခြေညာချက်ထုတ်ပြန်ပါတယ်။ Pfizer ကုမ္ပဏီကလည်းဒီခွင့်ပြုချက်မရသေးတဲ့သူ့ကုမ္ပဏီထုတ် Paxlovid ဆေးလုံးတွေဝယ်ဖို့အတွက် American အစိုးရကဒေါ်လာ 5.29 ဘီလီယံပေးမှဖြစ်ကြောင်းသူ့ရဲ့ website မှာဖော်ပြပါတယ်။ဒီလအစောပိုင်းမှာ Pfizer ကလည်းတောက်ဆေးထုတ်နိုင်ပြီဖြစ်ကြောင်းကြေညာခဲ့တာဖြစ်ပြီးသူ့ဆေးကိုလူတွေနဲ့ဆန့်တက်ရမှာ COVID-19 ရောဂါနဲ့ဆက်နွယ်ပြီးဆေးုံတက်ရတာတည်ဆုံးရတာကို89ရာခိုင်နှုန်းထိလျှော့ချနိုင်တာတွေ့ရတယ်လို့ဖော်ပြထားပါတယ်။Pfizer ကကိုဗစ်တောက်ဆေးဒုတိယမြောက်ထုတ်တဲ့နိုင်ငံကုမ္ပဏီဖြစ်ပါတယ်။ဒီရောဂါကုသဖို့ပထမဆုံးတောက်ဆေးကို Merck ကုမ္ပဏီကထုတ်နိုင်ကြောင်းအောက်တိုဘာမှာကြေညာခဲ့တာဖြစ်ပါတယ်။သူ့ရဲ့ Molnupiravir ဆေးဟာ COVID-19 ကြောင့်ဆေးရုံတက်မှုတည်ဆုံးမှုရာခိုင်နှုန်း 50% အထိလျှော့ချနိုင်ခဲ့ပါတယ
်တော့ကြနေမနဲ့ခင်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟိဆာဆာကာဝါက NLD ခေါင်းဆောင်ပိုင်းနဲ့တွေ့ခဲ့တယ်လို့မနေ့ကပြောကြားခဲ့တာဟာမဟုတ်မှန်ဘူးလို့ NLD ဗဟိုအလုပ်ကော်မတီအဖွဲ့ကညင်းဆိုလိုက်ပါတယ်နေပြည်တော်မှာမစ္စတာဆာဇာကာဝါတွေ့ဆုံခဲ့တဲ့ဆိုတဲ့လွှတ်တော်အမတ်ဟောင်းဒေါ်ဆုဆုလွင်ကို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားပြုသူအဖြစ်တာဝန်ပေးအပ်ထားခြင်းမရှိဘူးလို့ CWC လို့အတူကောက်ခေါ်တဲ့ NLD ဗဟိုအလုပ်ကော်မတီဦးဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောတာပါမစ္စတာဆာဇာကာဝါအနေနဲ့ NLD ခေါင်းဆောင်ပိုင်းကိုတရားဝင်တွေ့ဆုံလို့ရဆိုရင်တော့ CWC ကိုဆက်သွယ်ဖို့ဦးအောင်ကြည်ညွန့်ကပြောပါတယ်VOA ရဲ့မေးမြန်းချက်တွေပေါ်ဥအောင်ကြည်ညွန့်ရှင်းလင်းပြောကြားထားတာတွေကိုနားဆင်နိုင်ပါပြီခင်ဗျာ
NLD ရဲ့စောင်းဆောင်နဲ့တွေ့တယ်ပါညာဆိုပြီးတော့ကိုဆဆကဝါပြောတော့တာလေအဲ့ဒါမဟုတ်ဘူးဗျမဟုတ်ဘူးဆိုဆဆကဝါတူလာတာလဲတကယ်တမ်းပြောရမယ်ဆိုတော့ဗျာ NLD ဟိုအပေါ်တူဒီဂျပန်အစိုးရကိုစားပြုပြီးလာတာလာတဲ့ပုံစံမျိုးလည်းမဟုတ်ပါဘူးသူဖောင်ဒေးရှင်းအနေနဲ့လာတယ်အဲ့တော့သူအဲ့လိုပြောတယ်ဆိုတော့ပြင်ကြရတယ်ဒါမျိုးတကယ်တမ်းကြတော့အခုကျွန်တော်တို့ NLD ပါတီမှာတာဝန်ယူပြီးတော့ဆောင်ရွက်နေတဲ့ကိုတရားဝင်ကြီးညာပြီးတော့တာဝန်ယူဆောင်ရွက်နေတာကကျွန်တော်ဗဟိုအလုပ်ကော်မတီ CWP ဆိုတာရှိပါတယ်အဲ့တော့သူကတကယ်တော့ဒီ NLD ပါတီကိုလည်းတွေးကျင်နေဆိုရင်ပါတီကိုကိုစားပြုပြီးတွေးကျင်နေဆိုရင်ကျွန်တော် CWC နဲ့ချိတ်ဆက်ရမှာပေါ့ CWC ကိုကျွန်တော်ကန့်လန့်ဖို့လိုတာပေါ့အဲ့တော့ကျွန်တော်တို့ CWC ကိုဘာမှကန့်လန့်တာလည်းမရှိဘူးလို့သူ့ရဲ့တွေးဆုံနေဘယ်သူတွေနဲ့တွေးဆုံနေဆိုတာဟိုပဲဖြစ်ဖြစ် CWC နဲ့တွေးဆုံတာမဟုတ်တဲ့အတွက် NLD ပါတီကိုကိုစားပြုပြီးတွေးဆုံသွားတယ်ဆိုတာမျိုးတော့ဟိုမှတ်ယူလို့ကိုမရဘူးပြီအဲ့ဒါမှမှန်ဘူးအဲ့တော့ဒါတော့ဗျဟိုတက္ကရာကကြတော့သူ့ရဲ့ပုံကိုရေးအရာသူတူဦးချင်းဆောင်ရွက်တဲ့အခါမှာသူ့ရဲ့ဟိုဟိုပေါ့နော် leverage ကိုမြှင့်ချင်တာလား highlight လုပ်ချင်တာလားပေါ့နော်ဒီအပေါ်မှာပဲမူတည်မယ်တကယ်တော့ဟို NLD party ကိုလက်ရှိတာဝန်ယူနေတဲ့ NLD party ရဲ့အစုအဖွဲ့ဟိုဟိုဒီ CWC ကိုတရားဝင်ချိတ်ဆက်တာလည်းမရှိဘဲနဲ့ဟို NLD party နဲ့တွေ့တယ်ဆိုတဲ့အယူအဆမျိုးကတော့မမှန်ကန်ဘူးပေါ့နော်အဲ့တော့တကယ်လို့တော့စူးစူးလူနဲ့တွေ့ခဲ့တယ်ဆိုလို့ရှိရင်လည်းပဲဒါတော့သူတို့ကိုပုံကိုကြီးရတွေ့ဆုံတဲ့အနေထားမျိုးမှာပဲရှိမယ်။ဘာဖြစ်လို့လဲဆိုတော့အခုလက်ရှိ NLD ပါတီကိုကိုစားပြုပြီးတော့တွေ့ဆုံဖို့ရန်အတွက်သူတို့တာဝန်ပေးရထားတာတော့မရှိဘူး။ဘာလို့လဲဆိုတော့လက်ရှိအခြေအနေမျိုးမှာကျတော့လုံခြုံရေးအခြေအနေရရောအခုလက်ရှိ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ NLD ရဲ့ဟိုပေါ့နော်ဆောင်ရွက်ဒီမှာလည်းသူကပါဝင်ဆောင်ရွက်ထားမရှိဘူးလေနော်။အခုကျွန်တော်တို့ဒီ CWC ဆိုတာကိုကျွန်တော်တို့ဖွဲ့ထားတယ်ဆိုတာဟာအခုလက်ရှိအခြေအနေမှာကျွန်တော်တို့ကိုယ်သဘောနဲ့ကိုယ်စီစဉ်ပြီးတော့ဖွဲ့ထားခဲ့တာမဟုတ်ဘူးရ။တကယ်တမ်းကျတော့အခုကျွန်တော်တို့အပြင်ဘက်မှာကျွန်တော်တို့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအခုလောလောဆယ်ပါတီမှာအခုကြံနေခဲ့တဲ့အပြင်ဘက်မှာကဟိုပါတီနဲ့ပူးပေါင်းပြီးတော့တာဝန်ယူဆောင်ရွက်နေဟိုဆောင်ရွက်နေတဲ့အခြေအနေကလုံခြုံရေးအခြေအနေပါညာပေါ့နော်။ဒါတွေအပေါ်မှာမူတည်ပြီးဆောင်ရွက်နေတဲ့ဟို CEC က2ယောက်ပဲရှိတယ်ဗျာ။ဦးတင်ထူးမန္တလေးနဲ့ကျွန်တော်ပဲရှိတယ်။အဲ့တော့ကျွန်တော်တို့ကဘာလုပ်လဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာက ဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဘက်ကနေလုပ်နေတာကတခြားမီဒီယာဘယ်လိုပဲလုပ်တော့ energy party ကိုဟိုအပြီးတိုင်ဟိုဖျက်ဆီးချိန်မုံးမယ်ဆိုတဲ့လုပ်ငန်းရပ်တွေကအပြင်းထန်ရှိတဲ့ဆောင်ရွက်နေတဲ့အခြေအနေမျိုးရှိတယ်။အဲ့တော့ကျွန်တော်တို့ရဲ့ပါတီထဲမှာရှိတဲ့အခြေအနေတွေကဘယ်လိုတွေရှိနေလဲ။ဘယ်လိုပုံစံမျိုးတွေလောက်ထိကျွန်တော်တို့ဖိနှိပ်မှုတွေရှိသေးလဲဆိုတဲ့ဆိုင်ရာကိစ္စရပ်တွေနဲ့ပါတီဆိုင်ရာကိစ္စရပ်တွေကိုဆောင်ရွက်ဖို့လုပ်ဖို့ရအလုပ်တွေရှိတယ်။အဲ့လိုရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဘာလုပ်လိုက်လာလို့ဆိုရင်အဲ့ဒီ CEC နဲ့ရောက်ရတယ်။အခုကျွန်တော်တို့ပါတီရဲ့တာဝန်ယူရယူနိုင်တဲ့လုံခြုံရေးအနေထဲမှာရှိတဲ့ကျွန်တော်အရန် CEC တက်ရောက်ရတယ်။ဒါနဲ့နောက်ပြီးတော့ကျွန်တော်တို့ဟိုအနာမသိင်ခင်မှာ2021 January လ30ရက်နေ့မှာကျွန်တော်တို့ CEC တွေအကုန်လုံးဒေါအောင်ဆန်းစုကြည်ပါဝင်အုပ်ထအပါဝင် CEC အားလုံးစုံညီကြည့်တဲ့အခြေအနေမျိုးမှာ standing committee ဆိုတာဖွဲ့ပြီးထားတယ်ရှိတယ်။အဲ့ဒီ standing committee တွေကနေပြီးတော့အခုလုံခြုံရေးအရေးကျွန်တော်တို့ပူးပေါင်းဆောင်ရွက်နေတဲ့ဒူတွေနဲ့စုပြီးတဲ့အခါကျတော့ဒါကိုဖွဲ့လိုက်တာ။ဆိုကျင်တာဖွဲ့တယ်ဆိုတဲ့နေရာမှာကျွန်တော်အတိဖွဲ့လိုက်တာမဟုတ်ဘဲနဲ့ဖွဲ့ပြီးသားတာဝန် CEC ကနေတာဝန်ပေးအပ်ထားပြီးသားဒီ steering committee နဲ့CEC နှစ်ယောက်ရဲ့အရန် CEC ကိုပေါင်းစည်းလိုက်တာပေါင်းစည်းလိုက်ပြီးတဲ့ခါကျတော့ဒီနေ့ Energy Party ကိုကိုစားပြုပြီးဆောင်ရွက်နေတာဒါကြောင့်ပါတီအနေထားနဲ့သာဆက်သွယ်ဆောင်ရွက်မယ်ဆိုရင်အဲ့ဒီဆောင်ရွက်နေတဲ့ CWC နဲ့ဆက်သွယ်တာမှဒါဆိုရင်ပါတီကိုတရားဝင်ဆက်သွယ်တယ်လို့ပြောလို့ရမယ်အနေထားမှာရှိပါတယ်ပြောလို့နော
် Mr. Sasakawa ဟာဒီရန်ကုန်မြို့မှာပဲ Energy ခေါင်းဆောင်ပိုင်းတချို့နဲ့တွေ့ဆုံတာတွေရှိတယ်လို့VOA ကတင်ပြရရှိထားပါတယ်ခင်ဗျာအခုဆက်ပြီးတော့ဘာသာရေးဆိုင်ရာအခက်အခဲတွေကိုတင်ပြကြပါတယ်မြန်မာနိုင်ငံမှာခရီးယန်ဘာသာဝင်တွေအများစုနေထိုင်တဲ့ချင်းနဲ့ကြားပြည်နယ်တွေထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့အတွက်ဘာသာရေးအခမ်းအနားတွေဘာသာရေးဝတ်ပြုစုတောင်းမှုတွေမလုပ်နိုင်တဲ့အခြေအနေမှာဖြစ်နေပါတယ်အထူးသဖြင့်တော့ဖျားเจ้าနေမှာစစ်တပ်ကတပ်ဆွဲထားပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့ဒေသတွေကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးရန်ဘာသာဝင်အများစုနေထိုင်ကြပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညှိအိတ်တပ်ဆွဲတာ၊ဖျားကြောင်းတွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ဖျားเจ้าကိုတွားရောက်တရေတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
။ဟိုအရင်ကဆိုရင်ဟာခါဖန်တလန်ပဲစစ်ကြောင်းတက်လာတဲ့ချိန်မှာသူတို့ဖျားเจ้าဒီမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုတော့ကားတာပေါ့ဖျားเจ้าရအဆုံးဆောင်တွေတချို့ဆိုရင်ဖျားเจ้าနေနှိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဖျားเจ้าပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်။တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဖျားเจ้าတက်မယ်နေရာတက်မရှိ
ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဖျားเจ้าသွားဝတ်ပြုလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဖျားเจ้าမှာလူစုပြီးပုံမှန်ဝတ်ပြုဆူတောင်းကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိအချိန်မှာဘာသာရေးအခမ်းအနားတွေဖျားเจ้าမှာဝတ်ပြုတာတွေကိုမလုပ်နိုင်ဘဲတိုက်ပွဲကြောင့်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်။
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်ခုတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အဲ့လိုမျိုးစူဝေးနိုင်တယ်ဘောနော်ဘုရားကြောင့်မှတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတတ်နိုင်ဆုံးကျွန်တော်ခင်ရယ်ဆိုတော့အတတ်နိုင်ဆုံးကျွန်တော်စူးစီးပြီးတော့ဘုရားကိုရှိခိုးနိုင်တယ်ဘောနော်ဒါပေမဲ့တိုက်ပွဲအဲ့လိုအချိန်ကြီးဆိုးလာရင်တော့မလုံနိုင်ဘူးအဲ့လိုမျိုးတော်တဲ့တောင်းတဲ့မှာတော့ကျွန်တော်တို့ကျင်းနေတယ်ဘာခက်ခဲတွေလည်းအများကြီးကြုံတွေ့ရတယ်
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ်
။တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေပစ်စီးတာပုံများတာပေါ့နော်။အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီဝတ်ပြုကိုယ်ခွင့်ချင်းမှလည်းကျွန်တော်အများကြီးဆုံးရှုံးတယ်။နောက်ကျွန်တော်တို့ကအသိတော်ဟိုရှိကြတယ်လေ။ကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တယ်လို့စုပြီးတော့ဖြာရှိခိုးတာတွေဝူပြတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော
်စစ်ကောင်စီကခရီးရန်ဖျားเจ้าတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်ရေးလွတ်လပ်ခွင့်တွေအမြန်ဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ်
ဒ
တချို့ဘုရားကျောင်းဆိုရင်တစ်သက်လူကြီးရှင်းမှာရုပ်ဆိုးအောင်အပေါဟောင်းလောင်းကြီးဖြစ်အောင်ဘုရားကျောင်းထဲမှာလာသူ့ပြီးမနေရအောင်ဆိုရင်ချိန်ချောက်ခံရတော့ဘောနော်လက်မရှိနေသူသားတာတော့ဥပမာကျွန်တော်တို့ဒီမော့ဆူမြို့နယ်ကတော့ငန်းစားကတိဘုရားကျောင်းဆိုရင်အချင်းမျက်နှာစာမှာလက်မရှိနေသူသားတာဒီအဲ့လိုမျိုးတွေဘောနော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်ဆောင်းပါတယ်လို့ဆိုတော့ဒါတွေကပါတာရေအဆောက်အဦတွေဘလို့ရှင်းနေတဲ့ဟာတွေလောက်တဲ့အဆောက်ပါတကယ်လေဒီပါတာကြီးမှာသူပေါက်ခံရတယ်နောက်ပြီးတော့မှအဲချိန်မှာကျွန်တော်တို့ကခင်မှလည်းပါတာဒီလိုကသိရမလဲဆိုတာဆိုတော့အများဆုံးရချင်းလေသူသင်ကြည့်ရပါတာကြီးသင်ကြည့်ရပေါ့နော
်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာပါတာရေးဆိုင်ရာအဆောက်အဦတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရစ်ယာန်ဘုရားကျောင်း22ခုထက်မနည်းဖျက်ဆီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါဗျ။မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစည်းအဝေးကစားထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ။
ဥက္ကမောင်ဆိုမင်းတင်ပြခဲ့တာပါခင်ဗျာအခုတစ်ခါတော့နိုင်ငံတကာစူပေးပွဲအကြောင်းကိုနားဆင်ရမှာပါပြည်သူနိုင်ငံပဲရစ်မြို့မှာချီးမြှင့်တဲ့ Diane von Furstenberg ဆုရရှိသူတွေထဲမှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမတ်ဝဝေနုလည်းပါဝင်ပြီးမြန်မာနိုင်ငံမှာသတင်းလာယူသွားတဲ့ CNN နိုင်ငံတကာသတင်းတောက် Clarissa Ward လည်းရရှိခဲ့တာပါ Writer သတင်းတပုတ်ပေါ်အခြေခံပြီးကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှူရှားနေကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်တဲ့ Diane von Furstenberg DVF ဆုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှူရှားသူလူငယ်အမျိုးသမီးမတ်ဝေဝေနုလည်းပါဝင်ပါတယ်။အခုလို DVF ဆုချီးမြှင့်ခံရတာနဲ့ပတ်သက်ပြီးမတ်ဝေဝေနုကတော့
And you only came to realize when you get this kind of award it was like you did something right.
ဒီလိုဆုမျိုးချီးမြှင့်ခံရတာကြောင့်ကျမလုပ်ရက်တွေမှန်ကန်တယ်ဆိုတာကိုနားလေသဘောပေါက်စေပါတယ်။အထူးသဖြင့်လူနည်းစုတိုင်းဝိုင်းတွေကအမျိုးသမီးတယောက်အသိမဲ့ပြုခံရဖို့ဆိုတာကခက်ပါတယ်။အခုလိုဆုချီးမြှင့်ခံရတော့ဝမ်းသာဂုဏ်ယူခြင်းနဲ့မြည်တယ်လို့အတိတ်ပဲရှိတယ်လို့ခံစားရပါတယ်။
မဝဝေနုဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသူဖြစ်ခုနှစ်နှစ်အကျဉ်းကျခံခဲ့ရပြီးတဲ့နောက်2012ခုနှစ်ပြန်လွတ်လာပြီးချိန်ကလေးကအမျိုးသမီးနဲ့လူနည်းစုခွင့်ရပါဝင်လူခွင့်ရအတွက်ဒီဇိုင်းမမတ်လှူရှားဆောင်ရွက်နေသူဖြစ်ပါတယ်။ဒီနေ့2021ခုနှစ်စက်တင်ဘာလတုန်းကလည်းသူမဟာဂရိနိုင်ငံအေသင်မြို့တော်ရဲ့ဒီမိုကရေစီဆုချီးမြှင့်ခံထားရပါတယ်။ဒီနေ့ DVF ဆုကို International Award နိုင်ငံတကာဆုLifetime Leadership ဥဆောင်မှုဆိုင်ရာဘဝတသက်တာထူးယွန်စုနဲ့ Inspiration Award ဆိုပြီးတော့ကဏ္ဍခွဲပြီးတော့ပေးအပ်ခဲ့ပါတယ်။အခုနှစ်အတွက် Inspiration Award ဆုကိုတော့မြန်မာနဲ့အာဖဂန်အရေးသတင်းတင်ဆက်ပေးခဲ့သူ CNN သတင်းတောက် Clarissa Ward ချီးမြှင့်ခံခဲ့ရပါတယ်
။ This truly is unlike any award I've ever received.
ဒီဆုကတခြားချမရဘူးတဲ့ဆုတွေနဲ့လုံးဝမတူပါဘူး။ချမအနေနဲ့ဘာပြောရမှန်းမသိလောက်အောင်ကိုဖြစ်သွားပြီးတော့စက်သိန်းတွေလည်းထမိပါတယ်။ဖနီဆာနာကတည်းမိကွန်ပြောတဲ့တလျှောက်လုံးကျမညည့်ရွေတော့ကြမိပါရဲ
့ Clarissa Ward ဟာပြီးခဲ့တဲ့ April ကမြန်မာနိုင်ငံကိုခူတိုင်းလာရောက်ပြီးတော့မြန်မာနေဦးတော်လိုင်းနဲ့ပတ်သက်ပြီးတော့သတင်းတွေဖော်ပြခဲ့တာဖြစ်ပါတယ်ဒါပြင်ဒီနေ့မှာယူဂန်ဒါနိုင်ငံကအသက်24နှစ်အရွယ်သဘာဝပတ်ဝန်းကျင်အရေးလှူရှားသူ Vanessa Nakati လည်းနိုင်ငံတကာဆုချီးမြှင့်ခံခဲ့ရပါတယ
် Only action will reduce emissions.Which is why
ဒေသလုံးဆောင်ချက်တွေကပဲကာဗွန်တန်ခွေထုတ်လွှတ်မှုတွေကိုရောကြစေပါလိမ့်မယ်။ဒါကြောင့်ကျွန်မအခုဒီနေရာမှာရှိနေရတာကိုဝမ်းသာပါတယ်။ရာသီဥတုဆိုင်ရာပြဿနာတွေရဲ့အကျိုးဆက်တွေကိုအစိုးရအဆုံးရင်ဆိုင်နေရတဲ့နိုင်ငံတွေလူအပ်နေတဲ့ဒေါ်လာပြည်နဲ့မောင်းများစွာနဲ့ပတ်သက်ပြီးတော့စိစက်ဆွေးနွေးပြောဆိုနေကြချိန်မှာထောက်ပံ့ကြေးဒေါ်လာ5000ဆိုတာကတော့တိတ်ပြီးတော့အရေးကြီးပုံမရပေမဲ့လေ DVF Foundation ကပေးတဲ့ဒေါ်လာ5000ကတော့ကမ္ဘာလုံးဆိုင်ရာရေရှည်တည်တံ့မှုကိုအထောက်အကူဖြစ်စေမယ်။ကျမရဲ့အစိမ်းရောင်ကြောင်းစီမံကိန်းအတွက်တော့အပြောင်းလဲဖြစ်ပါတယ
် Lifetime Leadership ဆုကိုတော့ Microsoft ကုမ္ပဏီပူးရဲတည်ထောင်သူတန်းကျော်တထေးကြီး Bill Gates ရဲ့ဇနီးဟောင်း Bill and Melinda Gates Foundation ဦးဆောင်လှူရှားသူ Melinda Gates ကိုချီးမြှင့်ခဲ့ကြပါတယ်ဒီဆုကိုချီးမြှင့်တဲ့ Diane von Furstenberg ကတော့ COVID-19 ကာယောဂါကာလအတွင်းမှာအမျိုးသမီးတွေအတော်များများအလုပ်တွေဆုံးရှုံးခဲ့ကြတယ်လို့လည်းဆိုပါတယ်
You know, COVID was not good for women.
covid ကယောဂါကအမျိုးသမီးတွေအတွက်မကောင်းပါဘူးကျမတို့35နှစ်လောက်နောက်ပြန်ဆုတ်သွားပါတယ်ဘာကြောင့်လဲဆိုတော့အမျိုးသမီးအတော်များများအလောက်ကထွက်ပြီးတော့အိမ်မှာနေနေရပါတယ်ပြီးတော့အာဖဂန်နစ္စတန်ကိစ္စဖြစ်လာပြီးကျမတို့အမျိုးသမီးတွေရဲ့အခြေအနေလည်းမကောင်းပါဘူးဒါကြောင့်ကျမတို့အမျိုးသမီးတရေကောင်းတွေလိုအပ်ပြီးတော့ဒါကတိတ်ကိုအရေးကြီးပါတယ်
ပြည်ထောင်နိုင်ငံပဲရစ်မြို့မှာဗုဒ္ဓဦးနေကချင်းပါခဲ့တဲ့ DVS စုချင်းမြွယ်အခမ်းအနားကိုတော့ဥရောပဘူပန်ဥက္ကဋ္ဌခရစ်စတင်းလကလည်းတက်ရောက်ခဲ့တာပါ DVS စုကိုအရင်ကချင်းမြွယ်ခံရသူတွေထဲမှာတော့ကွယ်လွန်သွားပြီဖြစ်တဲ့ American တရားရုံးချုပ်တရားသူကြီးဟောင်း Ruth Bader Ginsburg American သမ္မတကတော်ဟောင်း Hillary Clinton နာမည်ကျော် American ရုပ်သံတင်ဆက်သူတွေဖြစ်ကြတဲ့ Oprah Winfrey နဲ့ Robin Roberts တို့လည်းရရှိခဲ့ဘူးပါတယ်2010ပြည်နှစ်ကစပြီးတော့နှစ်စဉ်ပြည့်ရလာခဲ့တဲ့ဒီစုကိုတော့လူခွင့်ရေးလူနည်းစုခွင့်ရေးနဲ့အမျိုးသမီးခွင့်ရေးတွေအတွက်ရှေ့တန်းကနေရဲရဲဝံ့ဝံ့ဥဆောင်လှုပ်ရှားကြတဲ့ကမ္ဘာတဝန်းကအမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ကြတာဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုသွားကြည့်ရအောင်ပါ။ထိုင်းနိုင်ငံနေဆက်တီကနေအထောက်အထားမဲ့နိုင်ငံသားများတရားမဝင်ဝင်ရောက်မှုကနိုဝင်ဘာလဝက်အတွင်းလူဦးရေ9000ကျောင်းကျော်ရှိပြီးအဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်လို့ထိုင်းနိုင်ငံကာယောဂထိန်းချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ပါတယ်။ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာဖြစ်ပါတယ်
။ဇန်နဝါရီလကနေအောက်တိုဘာလကုန်ထိ10လအတွင်းထိုင်းနိုင်ငံနေဆက်တွေကနေနေ့စဉ်တရားမဝင်ဝင်ရောက်နေတဲ့အထောက်ထားမဲ့နိုင်ငံသားတွေ3000ကျော်ရှိနေတယ်ဆိုပြီးထိုင်းအစိုးရကတရားဝင်ထုတ်ပြန်ထားပါတယ်။အခုနိုဝင်ဘာလအတွင်းမှာတော့အထောက်ထားမပါပဲတရားမဝင်ဝင်ရောက်လာသူတွေပိုများလာပြီးနိုဝင်ဘာလ15ရက်နေ့ထိလဝက်အတွင်းမှာ9000ကျော်တိရှိနေပြီဆိုပြီးထိုင်းနိုင်ငံကယောဂါထိန်းချုပ်ရေးအဖွဲ့ကနိုဝင်ဘာလ16ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်အများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကျူးလူသမားဖွဲ့ရဲ့မဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်ဒီနိုဝင်ဘာလ10ရက်နေ့ကနေ15ရက်ပေါ့ဒီ15ရက်အတွင်းပေါ့နှစ်ပတ်အတွင်းမှာပေါ့ကပတ်တွန်းပါပဲဒီနိုင်ငံသားတွေဖုန်းနေတဲ့လူကြီးက9000 142ဦးရှိတယ်လို့အဲ့ထုတ်ပြန်ခြင်းရဲ့မှာပါပါတယ်ဟာလာနှစ်ပတ်အတွင်းမှာနိုဝင်ဘာလ10ရက်နေ့ကနေ15ရက်အတွင်းမှာဖုန်းနေတဲ့ဒီနိုင်ငံသားတွေကလည်း9000ကျော်ရှိတဲ့ထဲမှာဒီပုံပုံနဲ့ဆိုလို့ရှိရင်သုံးပုံလောက်ကမြန်မာနိုင်ငံသားအများကြီးပြောလို့ရပါတယ်ဗျာဟုတ်ကဲ့ပါခင်ဗျာ
ကိုဗစ်ကရောဂါကြောင့်ထိုင်းနိုင်ငံကအိန္ဒိယတဲ့နိုင်ငံတွေနဲ့နေဆက်ဖြတ်တန်းသွားလာနေတဲ့ဂိတ်တွေကိုပိတ်ထားချိန်မှာအခုလိုမျိုးတရားမဝင်ဝင်ရောက်လာသူတွေများနေတာဖြစ်ပါတယ်။အခုဆိုရင်ထမ်းမြမနေဆက်တွေဖြစ်တဲ့ရနောင်းကော့တောင်မဲဆောက်မြဝတီမဲဆိုင်တာချီလိုက်တာမကဖျားသုံးစုစံခရဗူရီပရာကျုတ်ခီရီကန်မောထောင်နေဆက်တွေကပါအထောက်ထားမဲ့မြမာတွေအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်ထိုင်းဆိုရကပြည်နယ်ဆယ်ခုကိုလုံခြုံရေးတင်းကျပ်စွာချထားရပါတယ်။ဒါပေမဲ့လည်းအလောက်ကန်ရှာဖွေဖို့လာကြတဲ့မြန်မာတွေဟာအဖမ်းဆီးတွေကြားကပဲနေ့စဉ်ရာနဲ့ချီပြီးဝင်လာနေစေဖြစ်ပါတယ်။ဒီလိုအလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်သူတို့ကိုဖမ်းဆီးထိမ့်သိမ်းတဲ့အခါမှာထိုင်းနိုင်ငံကထိမ့်သိမ်းတဲ့စခန်းတွေအချုပ်တွေနေရာမဆက်တဲ့အခြေအနေတိဖြစ်နေပါတယ်
။နေဆက်တီတစ်ယောက်ကနေပြီးတော့ကိုယ်နာတွေများတယ်။များလို့အကြီးတဲ့အခါကျတော့သူတို့ဖမ်းဆီးပြီးတော့ထိမ့်သိမ်းထားတဲ့အခြေအနေတွေဟာထိမ့်သိမ်းစခန်းတွေမှာလူတွေပြည့်ကျက်နေတယ်ဆိုပြီးတော့ထိုင်းတော်ရှိရလူတွေဒေသတော်ရှိရထိုင်းနိုင်ငံတော်ရှိရဒီအလားပိုင်းအတိုင်းဝန်းအနေနဲ့လူပြောထားတာရှိပါလေခိုးဝင်လာတဲ့လူတွေရှိတယ်ဆိုရင်သူကကိုဗစ်ရောဂါရှိမှရှိစစ်ဆေးပြီးတော့လာရန်လမ်းကြောင်းလာရတဲ့နိုင်ငံကိုပြန်ပြီးတော့ပေါ့နော်တွဲကြောင်းပြီးတော့ပြည်ရနေတဲ့အစီအစဉ်မျိုးတွေနောက်ပိုင်းမှာလှုပ်ဆောင်နေရတယ်လို့သူကပြောလာပါလေ
ရဲစက်ချက်ကြော်ပြီးနေ့စဉ်ရာနဲ့ချီဝင်ရောက်နေတာမို့ထိုင်းဆိုရကဒီပြဿနာကိုကင်တွယ်ဖို့အတွက်အခက်အခဲတွေ့နေပုံရပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးအလောက်ကအခက်အခဲနဲ့စီးပွားရေးအကျက်တဲတွေကြောင့်မြန်မာနိုင်ငံသားတွေဟာနေဆက်တွေကနေနေ့စဉ်ထိုင်းနိုင်ငံနဲ့ရတဲ့နီးလမ်းတွေနဲ့ဝင်ရောက်လာနေကြတာဖြစ်ပါတယ်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားသုံးသန့်တဲ့မနေ့ရှိနေပါတယ်ရှင်
မေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရယ်ခင်ဗျာမကြခင်မှာပဲမြန်မာရေးသုံးသက်ချက်စံမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါဆက်ပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုတားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
ရခိုင်ပြည်သူတွေရခိုင်မျိုးအပြည်ကတော့ဒီရခိုင်ကတော့ AA ကတရားစီရင်ရေးရအုပ်ချုပ်ရေးအဲ့ဒါကိုပဲတက်နေဆက်ပါတယ်ချစ်ချော်နေတဲ့မြန်မာတက်မလို့ဒီကိုရခိုင်
မင်္ဂလာမနက်ခင်းပြကြပါလိမ့်ခင်ဗျာ VOA American Tan ရဲ့တောက်က
ြ VOA American Tan ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American Tan နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ VOA American တန်ကတောက်ကြနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 32 kHz 933 line no meter 49 kHz 6153နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့ကျမ်းမာရေးခန္ဓာအပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ရခိုင်ပြည်သူတွေရခိုင်နှုန်းအပြေးကတော့ဒီရခိုင်တက်တော်အေအေကတရားစီရင်ရေးရအုပ်ချုပ်ရေးအဲ့ဒါကိုပဲတိုက်နှက်ဆက်ပါတယ်ဆီချော်နေတဲ့
ကြားခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုတင်ဆက်သွားမှာဖြစ်ပါတယ်။အခက်အခဲအမျိုးမျိုးကိုကြော်လွှားပြီးရခိုင်တိုင်းရင်းမီဒီယာတွေပေါ်ထွန်းလာဖို့နဲ့သူတို့ပါဝင်ရတဲ့အခမ်းအကဏ္ဍတွေအကြောင်းကိုဥအောင်ခင်ကသုံးသက်တင်ပြထားပါတယ
်။ဆေးအနာသိမ့်ပြီးဖိနှိပ်ချုပ်ရှက်လာတဲ့အတွက်လွတ်လပ်တဲ့သတင်းမီဒီယာဟာအွန်လိုင်းမှာရပ်တည်နေအောင်ကြိုးပမ်းနေရပါတယ်။ဒါပေမဲ့စစ်အာဏာမသိမ်းမီကလည်းသတင်းမီဒီယာမှာလွတ်လပ်မှုရှိတာမဟုတ်ပါဘူး။အထူးသဖြင့်ရခိုင်ပြည်နယ်နဲ့ပတ်သက်လာရင်သတင်းသမားတွေအများဆုံးပြိနှိပ်ခံရတာတွေ့ရပါတယ်။ရိုဟင်ဂျာနဲ့ပတ်သက်တဲ့ writer သတင်းတော်ကျော်စိုးဦးနဲ့ဝါလုံးကိုအမှုလုပ်တာဟာထင်ရှားပါတယ်။2001ကတည်ထောင်တဲ့နေရင်းစရာနဲ့2012မှာတည်ထောင်တဲ့DMG Development Media Group စတဲ့ရခိုင်သတင်းဌာနတွေကတော့ online ကနေထုတ်ဝေနေဆဲဖြစ်ပါတယ် NLD အစိုးရလက်ထက်2019ဇွန်လကစပြီးစစ်အာဏာသိမ်းတဲ့2012 February အထိရခိုင်မြို့နယ်၈ခုနဲ့ချင်းမြို့နယ်တစ်ခုမှာတစ်နှစ်ခွဲကျော်ကျော် internet ပိတ်ထားပါတယ် COVID-19 ရောဂါကြောင့်ပညာရေးမှာ internet ကိုအားကိုးနေခြင်းရခိုင်ပြည်နယ်မှာ internet ပိတ်ထားတဲ့အတွက်လူငယ်တွေနစ်နာဆုံးရှုံးပြီးရင်းလွတ်လပ်မှုပျော်ဆုံးရပုံကိုရေးထားတဲ့2020နိုဝင်ဘာလထုတ် Time Magazine ဆောင်းပါးဟာလွန်ခဲ့တဲ့မေလက Human Rights Press Award ဆုကိုရရှိသွားပါတယ်။ရည်သူကတော့မြောက်ဦးမျိုးသားကိုကျော်စန်းလိုင်နဲ့အလွတ်သတင်းတောင် Emily Fitzbain တို့ဖြစ်ပါတယ်
။သူတို့ဟာဆရာနာမသိမီဇန်နဝါရီလမှာသတင်းသမား9ဦးကိုတွေ့ဆုံပြီးရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခအကြောင်းမေးမြန်းကြပါတယ်။တကယ်တော့2016အောက်တိုဘာမှာစတင်တဲ့ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးလှုပ်ချိန်ကစပြီးသတင်းမီဒီယာကိုအမျိုးမျိုးချုပ်ချယ်လာတာပါ2019မှာခွင့်ပြုချက်မရဘဲသတင်းယူရင်ပါလာတဲ့ကင်မရာနဲ့ကွန်ပျူတာအသိမ်းခံရဖို့များပါတယ်အေးရခိုင်တပ်က2018မှာထိုးစစ်ဆင်တဲ့အခါတပ်မတော်ကလည်းမီးကုန်ရန်ကုန်ပြန်လည်တိုက်ခိုက်တဲ့အတွက်အရက်သားအများအပြားတေဆုံးပါတယ်DMG နဲ့နေရင်စရာသတင်းဌာနအပါအဝင် website 230ကိုပိတ်ထားဖို့2020 March လတည်းမှာအစိုးရကအမိန့်ထုတ်ပါတယ်။ AA တပ်တော်ကိုလည်းအကြမ်းဖက်အဖွဲ့အဖြစ်ကြီးညာပါတယ်။ NLD အစိုးရဟာပထမ4နှစ်မှာသတင်းမီဒီယာကို32ကြိမ်တရားစွဲပြီးတပ်မတော်က17ကြိမ်တရားစွဲပါတယ
်။ DMG သတင်းဌာနဟာမြို့နယ်တနယ်မှာသတင်းတောက်တူထားတဲ့အတွက်သတင်းတောက်18ရောက်ရှိပြီး AA နဲ့တပ်မတော်အကြဖြစ်ပေါ်တဲ့တိုက်ပွဲတွေကိုအရင်ဆုံးသတင်းပို့နိုင်ပါတယ်။ နောက်ဆက်ကိုမေလာကစပြီးစစ်အာဏာသိမ်းချိန်အထိနှစ်နှစ်နီးပါးအတွင်းရခိုင်စစ်ဘေးဒုက္ခတွေအကြောင်းဆောင်းပါးပေါင်း136ဦးကိုမတရားအသိနဲ့ဆက်သွယ်မှုနဲ့အစိုးရကစွဲချက်တင်ထားလို့အခုတည်းထိတိတ်ဆောင်နေရဆဲဖြစ်ပါတယ်။ဒါပေမဲ့
DMG သတင်းအဖွဲ့ရှင်းတန်းနေတာကိုပြသရရောက်ပါတယ်။ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့အေအေတပ်တော်ကိုအကြမ်းဖက်အဖွဲ့အဖြစ်ကြေညာပြီးတစ်နှစ်ကြာတဲ့အခါလွန်ခဲ့တဲ့မတ်လ17ရက်နေ့ကဒီကြေညာချက်ကိုစစ်ကောင်စီကရုတ်သိမ်းလိုက်ပါတယ်။အေအေနဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့တရားစွဲခံရသူ212ကျော်ရှိတဲ့အနေနဲ့လွတ်မြောက်လာသူ105ဦးရှိကြောင်းအောက်တိုဘာ30ရက်နေ့ထုတ်
DMGသတင်းမှာဖော်ပြပါရတယ်။ရခိုင်ဗုဒ္ဓဘာသာဝင်ရိုဟင်ဂျာမွတ်စလင်နဲ့ကမ္မန်မွတ်စလင်တွေကို2016မှာကွင်းစင်းလေးလာခဲ့သူသုတေတီအိမ်တီရီသူကသတင်းအချက်အလက်စုဆောင်ရတာအလွန်ခက်ခဲပုံကို Frontier စာဆောင်မှာရေးပူပါတယ်။ဒုက္ခရောက်ရတာတွေကိုနိုင်ငံသားကသိရအောင်ပြောကျင်လွန်းတဲ့အတွက်ပုံကြီးချက်ရာမျိုးဖြစ်သွားတာကိုမကြာခဏကြုံတွေ့ရတာဟာလည်းသတင်းစုဆောင်ရမှာအခက်အခဲတစ်ခုဖြစ်တယ်လို့ဆိုပါတယ်။
ဝါရင်ဆုံးနရင်းစရာသတင်းဌာနကိုဓာတ်ကအခြေစိုက်ရခိုင်ဒီမိုကရေစီသမားတစုကနှစ်ထောင်ကစက်တင်ဘာလမှာတည်ထောင်တာမှုအနှစ်20ရှိနေပါပြီ။ပထမဆုံးအီးမေးလ်နဲ့သတင်းပို့ပါတယ်။နောက်အလုံယုံဆွေးနွေးပွဲကျင်းပပြီးနှစ်ထောင်နှစ်အပြီမှာနရင်းစရာသတင်းသမားသုံးဦးကိုကတာမှာတင်ဒန်းတက်ပါတယ်။BBC AIR PTI သတင်းဌာနတွေကဝါရင်သတင်းသမားတွေပို့ချတဲ့တင်ဒန်းဖြစ်ပါတယ်။ အခုတော့နရင်းစရာသတင်းစဉ်ကိုအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့အွန်လိုင်းမှာကြည့်နိုင်ပါတယ်။နရင်းစရာရဲ့ထုတ်ဝေချက်တွေကိုကြည့်ရတာဟာပြန်လည်ထူထောင်ရေးမှာအပြုသဘောနဲ့ပါဝင်နေပုံရပါတယ်။2016ဖေဖော်ဝါရီလမြောက်ဦးမြို့မှာကျင်းပတဲ့သရုတ်အကြိမ်မြောက်တိုင်းရင်းမီဒီယာညီလာခံမှာတိုင်းရင်းမီဒီယာတွေဟာငြင်းညာရေးနဲ့တင့်မြတ်ရေးကိုပေါ်ဆောင်ရမယ်ဆိုတဲ့ဆောင်ပုတ်ချမှတ်ထားပါ ောက်လာမှသာငြိမ်းချမ်းရေးရနိုင်မှာဖြစ်ကြောင်းငြိမ်းချမ်းရေးမီဒီယာရဲ့လက်ဦးစရာတဦးဖြစ်တဲ့နော်ဝေးပညာရှင်ဒေါက်တာယိုဟန်ဗင်ဇက်ကာတန်ကအဆိုအမိန့်ရှိဦးပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျန်းမာရေးကဏ္ဍပါဒီဘက်မှာတော့ကိုဗစ်ကာကွယ်ဆေးနဲ့လူအများစုကိုကံအားအကြောင်းကိုပြောပြထားပါတယ်။ကိုဗစ် -19 ကာကွယ်ရေးအတွက်ကာကွယ်ဆေးအဓိကထိုးလာချိန်မှာအားလုံးကိုကာကွယ်နိုင်ဖို့နိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းခန့်ကိုကံအားပေါ်လာဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့ကကူးစက်ရောဂါအထူးကုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာဆရာတက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကာကွယ်နိုင်ဖို့ပေါ့နော်ကမ္ဘာမှာနောက်ဆုံးအဓိကဒီကာကွယ်ဆေးတွေပို့ထိုးလာတဲ့အချိန်မှာပဲတချို့ဒေသတွေမှာတော့ဆရာရယ်အထူးသဖြင့်ဥရောပမှာပေါ့နော်ဒီဖြစ်နှုန်းသိနှုန်းတွေကပြန်ပြီးတော့ဆမြင့်တက်လာတဲ့နောက်ဒီနောက်ထပ် slide ကြီးတစ်ခုဖြစ်လာမှာဆိုတော့တော်တော်များများဆက်ဆိုးရင်ပြီးတော့ရုန်းကန်စူးစမ်းနေရတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံမှာလည်းဒီကာကွယ်ဆေးကိုထိုးဖို့စူးစမ်းရုန်းကန်နေရတဲ့အချိန်ဖြစ်နေတဲ့အခါကျတော့ဒီနိုင်ငံတကာအတွေ့အကြုံတွေရဆရာရယ်အဓိကပါစပြီးတော့အကြံပြုချင်တယ
်။နံပါတ်1ကကျွန်တော်တို့ဒီအခုလက်ရှိအနေအထားမှာကျွန်တော်နိုင်ငံတကာနိုင်ငံမှာဒီကိုဗစ်ကိုဘယ်လောက်ထိထိန်းနိုင်မလဲပေါ့လေ။ဆိုတော့ဟိုယောဂါဖြစ်ပြီးတော့ရလာတဲ့ immunity လို့ခေါ်တာပေါ့နော်။ natural immunity ဖြစ်လာတာဘိုင်းပေါ့နော်။နံပါတ်2ကတော့ vaccine ကနေထိုးပြီးတော့ရလာ immunity ပေါ့။ဘယ်လိုနည်းနဲ့ပဲရရပါ။နိုင်ငံတကာနိုင်ငံမှာဒီကိုဗစ်အတွက်ဆိုရင်တို့ကတွက်တာ80ရာခိုင်နှုန်းလောက်ရလို့ရှိရင်တော့ဒီနိုင်ငံမှာဒီကိုဗစ်ယောဂါကိုထိန်းသိမ်းနိုင်မယ်လို့ပြောတယ်။ဆိုတော့ဒါဟိုမူတည်ပြီးတော့ကျွန်တော်တို့နိုင်ငံအလိုက်ကိုခြုံကြည့်လို့ရှင်ဒီနေ့ဒီအချိန်မှာ80ရာခိုင်နှုန်းအထိရတဲ့နိုင်ငံရှိပြီလားဆိုတော့မ
ရှိသလောက်ကိုတော်တော်ရှာနေပါတယ်အင်္ဂလန်ဘာကတော့68ရာခိုင်နှုန်းမိဘအထိဖြစ်တယ်လို့သူတို့ပြောပါတယ်ဒါပေမဲ့လည်းဥမာ US လိုမှာတော့မှ60နဲ့8လောက်ဒီလိုကျွန်တော်နားလည်တာပေါ့နော်လုံငယ်နှစ်ပတ်လောက်ပြည့်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဒီ ဟုတ်အင်မျူနတီရဘူးပေါ့နော်ဆိုတော့က70ရာခိုင်နှုန်းလောက်လို့ထင်ပါတယ်ခုဒီနေ့ဒီချိန်အထိဆိုတော့အရန်ကိုအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စီမှာတခုတော့ရှိတာပေါ့လေဟိုယောဂဖြစ်ပြီးသွားတယ်ဒါပေမဲ့ယောဂဖြစ်သွားတယ်ဆိုတာရန်ကုန်မြို့မှာကျွန်တော်ဖြစ်ခဲ့တယ်တခြားမြို့ကြီးတွေမှာဖြစ်တယ်ဒါတောင်မှအများကြီးဖြစ်သေးတာမဟုတ်ပါဘူးဒါတောင်မှကျွန်တော်ပမာဏနိုင်ငံမ
တော့အခုဒီနေ့ဒီချိန်မှာတွေ့နေရလို့မျိုးပဲပေါ့နော်။ဥမာရူမေးနီးယားဆိုရင်ဒီရပိုင်းအတွင်းမှာကိစ္စအများကြီးတက်လာတယ်လို့ပြောပါတယ်။လွန်ခဲ့တဲ့တစ်လနီးပါးလောက်တုန်းကရုရှားမှာကိစ္စအများကြီးတက်လာတယ်လို့ကြားပါတယ်။ဆိုတော့ဒီရူမေးနီးယားဆိုတာအရင်တော့ကိစ္စမရှိခဲ့ဘူးပေါ့လေ။ဆိုတော့ကိစ္စဆိုတာဒီလိုမျိုးမရှိသေးတဲ့နိုင်ငံတွေမှာစပြီးတော့ဖြစ်လာတယ်။နောက်အခုတလောမှာယူရိုပတွေမှာဒီလိုမျိုးကိစ္စတွေဆက်ဆက်ပြီးတော့ထွက်လာတာရှိပါတယ်ကျွန်တော်တို့လည်းဒီနေ့ဒီချိန်မှာမတွေ့အောင်လို့တွေ့ရပါဒါပေမဲ့ကူကတော့ကျွန်တော်ကနယူးယောက်မှာပဲနေတဲ့အတွက်ကြောင့်တော့နယူးယောက်မှာတော့ကိစ္စအနေထားရတော့တော်တော်လေးတော့ပြန်ကျသွားပြန်ပါပြီလွန်ခဲ့တဲ့3လလောက်ကတော့ကိစ္စတွေတက်လာတယ်2လလောက်အတွင်းမှာကိစ္စတော်တော်လေးကို peak ကိုရောက်လာတယ်ပြီးခဲ့တဲ့လမှာတော့ဆက်ပြီးတော့ downhill ကိုပြန်ဖြစ်လာတယ်ပေါ့နော်ဒါကကျွန်တော်ဆေးရုံမှာတွေ့ရတဲ့လူတွေပေါ့ဆိုတော့အဲ့ဒီလူတွေတွေကိုကျွန်တော်တို့ပြန်ပြီးတော့စိတ်ဖြာပြီးတော့ကြည့်လိုက်လို့ရှိရင်တော့ဈေးမထိုးထားတဲ့လူတွေကပို့ပြီးတော့ဒုက္ခရောက်တယ်ဒါတိတိတကပါပဲဈေးထိုးထားတဲ့လူတွေကယောဂမရအောင်မဟုတ်ဘူးရပါတယ်ကျွန်တော်စီမှာလည်း example တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာတော့ဒီနေရာမှာဘာကြောင့်အခုလိုကူနေရလဲဆရာ
ဈေးထိုးရတာနဲ့ဘာလို့ယောဂရတာလဲပေါ့လေဆိုတော့သူတို့ဈေးထိုးပြီးတော့အသက်ဆုံးရှုံးသွားတဲ့အထိယောဂရနိုင်လားဆိုတော့အရင်ရှားပါတယ်ဒီနေ့ဒီချိန်ကြီးတော့ကျွန်တော်မတွေ့ဘူးသေးပါဘူးဒါပေမဲ့လည်းကျွန်တော်ကတော့ဒီ US မှာရှိတဲ့လူတန်းစားတရက်ကိုပြောနေတာပေါ့နော်သူတို့ကတော့ Pfizer တို့ Moderna တို့ J&J တို့ကိုထိုးထားတဲ့အပိုင်းပေါ့လေဆိုတော့ဒီဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့ကြောင့်ကျွန်တော်အနေနဲ့တော့ဟို comparison လုပ်တော့ပြောလို့တော့မရဘူးပေါ့နော်အမှန်ကျွန်တော်ပြောလို့ရတဲ့တစ်ချက်ကတော့ဈေးထိုးထားရင်လည်းနှလုံးမဲ့ထိုးထိုးသုံးလုံးမဲ့ထိုးထိုးယောဂါဆိုတာရဖို့ chance ရှိပါတယ်ဥပမာ example ပြောရလို့ရှိရင်ကျွန်တော်မိသားစုလေးတွေရှိတယ်ပေါ့ကျွန်တော်အခုတလောမှာတွေ့ရတာပေါ့လေဆိုတော့မိသားစုတစုဆိုလို့ရှိရင်အသက်ကြီးတဲ့လူတွေရှိတယ်အသက်ငယ်တဲ့ကိုအပြင်မှာအလုပ်လုပ်နေတဲ့သားသမီးတွေရှိတယ်ဆိုတော့သားသမီးတယောက်ယောက်ကနေယောဂါရလာတာဖြစ်နိုင်ပါတယ်အိမ်မှာကူပါတယ်ဆိုတော့သဘောတကွဒါကအကုန်လုံး fully vaccinated ဖြစ်နေပြီးသားလူတွေပေါ့လေဆိုတော့ဒါပေမဲ့လည်းကျွန်တော်တို့ဒီနိုင်ငံမှာတော့ဈေးပေးနိုင်တဲ့အတွက်ကြောင့်ဈေးဆိုတာကျွန်တော်တို့ဟိုအရှိတောင်အရှောင်းမှာတော့မရှိသေးပါဘူး monoclonal antibody လို့ခေါ်တာပေါ့နော်ကျွန်တော်ကဒီလိုမျိုးအသက်ကြီးတဲ့လူတို့ယောဂါခံရှိတဲ့လူတွေကျွန်တော်တို့ပစ်ပေးလိုက်တဲ့အခါကျတော့သူတို့ကဘာမှန်းတော့မသိလိုက်ဘူးတရက်လောက်ပဲဖြစ်ပြီးတော့နောက်နေ့ကျတော့အကောင်ပကတိနဲ့နေပြန်ကောင်းသွားကြတယ်ဒါကနေရာတကာမှာတော့လုံလို့ရတဲ့အခြေအနေတခုတော့မဟုတ်ပါဘူးလေဆိုတော့တချို့မိသားစုတွေမှာလည်းအကုန်ထိုးထားပြီပဲမထိုးထားတာကလေးတွေပေါ့နော်ဒီလိုတချို့ကလေးဒီနိုင်ငံမှာအခုမှ၅နှစ်နဲ့အထက်ကိုစပြီးဈေးပေးထိုးတာ哦ဆိုတော့အရင်တော့17နှစ်အောက်ကိုဆိုရင်ဈေးထိုးလို့မရတဲ့အတွက်ကြောင့်ဒီကလေးတွေဖြစ်လာပြီးတော့အိမ်ကိုကူးလာတယ်ကလေးတွေကအများစုသောကလေးကဘာမှမဖြစ်ဘူးကွယ်နောက်ပြီးတော့ဒီအိမ်ကိုရောက်လာတဲ့အခါကျတော့မိဘတွေရှိတယ်မိဘအနေနဲ့ပတ်သက်တဲ့ဆွေမျိုးအဖိုးအဖွားဦးလေးအတော်ပေါ့နော်အစတည်ဖြင့်သူတို့ကူးသွားကြတယ်ဆိုတော့ဒီလိုလူတွေဘာလို့ကူးသွားလဲဆိုတော့နံပါတ်1ချက်ကဒီ protection တွေကိုကျွန်တော်ရော့ရော့ရဲလှုပ်လာတယ်ပေါ့နော်နှာခေါင်းမလှုပ်ဘူးလက်ကိုများအဓိကလက်ဆေးတာပေါ့နော်လက်ကိုများများမဆေးကြဘူးနှာခေါင်းကိုမပေါ်ပါပေါ့နော်ဥမာနောက်တစ်ခုကဘာထင်လဲဆိုတော့ဩငါကလေးလေးကတုပ်ကွေးလေးပါပဲလေဆိုပြီးတော့ပိုဒီကလေးလေးတွေမှာတော့ဘာမှမဖြစ်ဘူးဒါပေမဲ့အိမ်ကလူကြီးတွေကိုကူးလာတယ်ဒါအိမ်ကလူကြီးတွေကတော်တော်များများ vaccine ထိုးထားပြီးတဲ့လူတွေကြီးပဲလေ
ဟုတ်ကဲ့ဆရာတော့ဘယ်အချိန်မှဒီတတိယတလုံးပေါ့နော်အာဖြစ်ကာကွယ်ဆေးကိုထိုးတင်တာဘယ်လိုဆုံးဖြတ်တယ်လဲဆရာ
လက်ရှိအနေအထားအရပေါ့နော်ဆိုင်နိုဗက်နှလုံးထိုးထားပြီးသားလူတွေကတော့လေ6လမှမကြာမပြည့်သေးဘူးဆိုတော့ကျွန်တော်အနေနဲ့ okay တယ်ဗျဆက်ပြီးတော့ monitor လုပ်ပေါ့နော်ကျွန်တော်နောက်6လလောက်ကြာလို့ရှိရင်တကူထပ်ပြီးတော့သိလာမှာပေါ့နော်ဘယ်လိုလုံးတင်တယ်လဲဆိုတော့ပမာနိုင်ငံမှာအခုလက်ရှိအနေအထားမှာ vaccine ကိုငါရင်တော့အိန္ဒိယလာတဲ့ဆေးကိုထိုးထားပြီးပါပြီ။ဆိုင်နိုဗက်နောက်တစ်လုံးထိုးရမလား။ဒါမှမဟုတ်လို့ရှိရင်အိန္ဒိယဆေးနှလုံးထိုးပြီးဆိုင်နိုဗက်နောက်တစ်နှလုံးထပ်ထိုးရမလား။ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့ဆိုင်နိုဗက်နှလုံးထိုးထားပြီးလုံလောက်ပါတယ်။ဘာဖြစ်လို့ဆိုဒီနေ့ဒီချိန်မှာဆိုင်နိုဗက်ကနောက်တစ်လုံးထပ်ထိုးရမှာလားဆိုတဲ့ဟာဘယ်သူမှမသိသေးပါဘူး။ဘယ်သူမှလည်းကျွန်တော်နားလည်တော့ကဒီနေ့ဒီချိန်အထိဟို clinical study လုပ်ထားပြီးတဲ့ဟာမရှိပါဘူးလား။ဆိုတော့ကျွန်တော်အကောင်းဆုံး example ကိုအဲ့ဒီအဖြေကိုပြောရလို့ရှိရင်တော့ကျွန်တော်အင်္ဂလန်ကိုကြည့်ပါ။အင်္ဂလန်မှာ ဒီဈေးပဲရခဲ့တာပါသူတို့ကတော့ AstraZeneca ကုမ္ပဏီကနေရလိုက်တဲ့ဈေးသူတို့နိုင်ငံထုတ်ခဲ့တဲ့ဟာပါဆိုတော့အဲ့ဒီဈေးကိုပဲရခဲ့တဲ့ဟာအင်္ဂလန်မှာဒီနေ့ဒီရင်ဒီ case အများကြီးလည်းမဖြစ်ပါဘူးဘယ်သူမှလည်းတတိယဒုဆိုအင်္ဂလန်မှာအရန်ကြီးထိုးဖို့လုပ်နေတာလည်းမရှိပါဘူးဆိုတော့သဘောတကူကတော့အိန္ဒိယဈေးနှလုံးထိုးပြီးသားလူတွေဒီ Sinovac ကိုတခြားလူတွေကိုပေးထိုးလိုက်ပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ vaccine ကခုနကကျွန်တော်ပြောသလိုရောပေါ့ဒီနိုင်ငံမှာဒီရောဂါကိုကာကွယ်ဖို့အတွက်ကကိုတခုတည်းဈေးလေးလုံးထိုးလို့ရှိရင်လည်းပြန်ဖြစ်ခြင်းဖြစ်မှာပါပဲဒါပေမဲ့ကိုယ့်ရဲ့နိုင်ငံမှာ80ရာခိုင်နှုန်းအထိ vaccination rate ကိုရခဲ့ရင်ကိုရောဂါဖြစ်ဖို့ chance အရန်နေသွားပါလား
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာကတော့ရှင်းပြည်နယ်တီးတိမ်မြို့နယ်ထဲကအမျိုးသမီးတစ်ယောက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်၃ဦးကအကြိမ်ကြိမ်အာဓမပြုကျင့်ခဲ့ပါတယ်ရခိုင်တပ်တော်အေအေဖမ်းဆီးထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်15ဦးကိုစစ်ကောင်စီဘက်ကပြန်ပြီးတော့လွဲပြောင်းပေးအပ်ခဲ့တဲ့ဆိုတဲ့သတင်းနဲ့အတူရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်တို့အကြားတကြောပြန်စစ်ရေးတင်းမာမှုအခြေအနေတွေအကြောင်းကိုကြားသားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်တီးတိမ်မြို့နယ်အက်ကလွိုက်ကျေးရွာကအသက်29နှစ်အရွယ်မိဘွားကစအမျိုးသမီးတဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်3ဦးကအကြိမ်ကြိမ်အတ္တမပြုတ်ကျင်းမှုနိုဝင်ဘာလ17ရက်နေ့ကဖြစ်ပွားခဲ့ပါတယ်။အက်ကလွိုက်ကျေးရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်3ဦးဟာနိုဝင်ဘာလ17ရက်ည17နာရီဝန်းကျင်ခန့်မှာအဲ့ဒီအမျိုးသမီးရဲ့နေအိမ်ကိုရောက်ရှိပြီးအမျိုးသားဖြစ်သူကိုဖမ်းဆီးချုပ်နှောင်ပြီးတော့အမျိုးသမီးဖြစ်သူကိုအတ္တမပြုတ်ကျင့်ခဲ့တယ်လို့ချင်းလန်ဒီဖ ens ဖို့စ်ကလေးကဘော်ကန်ကို CDM စီရင်ကော်မတီဝင်တဦးကပြောပါရယ်အမျိုးသမီးတဦးအတ္တမပြုကျင့်ခံရတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တက်မတော်ဘက်ကစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးမန်ကန်ပါကဥပဒေအရအရေးယူသွားမယ်လို့တက်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ်အကလော့ကျေးရွာဟာတိတိမ်မြို့နယ်25မိုင်ခန့်ဝေးပြီးကနေဒီတောင်ချေမှာတည်ရှိတဲ့ကျေးရွာတရွာလည်းဖြစ်ပါရယ်လက်ရှိမှာတော့အဲ့ဒီကျေးရွာကရွာသားအလုံးနီးပါးဟာနိစ္စရာကျေးရွာတွေကိုထွက်ပြေးတိမ်းရှောင်နေကြရပါပါတ
ယ်ရခိုင်တပ်တော်၏ကဖန်းစီတတဲ့စစ်ကောင်စီတပ်သားတွေနဲ့ရဲတပ်ဖွဲ့အပါအဝင်15ဦးကိုနိုဝင်ဘာ15ရက်နေ့ညနေပိုင်းကစစ်ကောင်စီဘက်ကလွှဲပြောင်းပေးခဲ့ပါတယ်ဤကလွှဲပြောင်းပေးလိုက်တဲ့အထဲမှာစေတပ်ဘူကြီးရဲလင်းစိုးအပါအဝင်15ဦးကိုပုံနှကျွန်းမြို့နယ်တောင်ပေါင်းနဲ့ဒီပါယုံကျေးရွာအကြားကြောက်ကွင်းနေရာမှာစစ်ကောင်စီတပ်ကပုံမှုစီခိုင်ဟင်းထံကိုလွှဲပေးလိုက်တာဖြစ်ပါတယ်အခုလိုလွှဲပေးလိုက်တာကတော့မတရားဖမ်းဆီးခံရတဲ့ရခိုင်ပြည်သူတွေနဲ့အဖမ်းခံရတဲ့ URAA တပ်ဖွဲ့ဝင်တွေလွတ်မြောက်လို့တဲ့အတွက်လွတ်ပေးတာဖြစ်တယ်လို့ AA ဘက်ကတရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်မှာ AA နဲ့ဆက်ဆံမှုရှိတယ်လို့ဆွဆွဲပြီးစစ်တပ်ဘက်ကဖမ်းဆီးပြီးတရားစွဲဆိုထားသူနောက်ထပ်တရားနည်းပါးရှိနေသေးတယ်လို့အရေးဖက်အဖွဲ့အစည်းစီးရင်တွေရတိရပါတယ်။
KNU ကရင်အမျိုးသားစီယုံထိန်ချုပ်နယ်မြေတထုံခရိုင်တပ်မဟာတပ်ဗအာမြို့နယ်ထဲကဖလန်တောင်ရွာစီယုံကိုနိုဝင်ဘာလ16ရက်နေ့မှာစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်ဖွဲ့ကတွားရောက်ဖျက်ဆီးခဲ့တဲ့အပြင်6တန်းအရွယ်ကျောင်းသူနှုတ်ဦးကိုလည်းတနတ်နဲ့ပစ်သွားတယ်လို့နယ်မြေခံ KNU တာဝန်ရှိသူဘက်ကပြောပါရယ်အဆိုပါစစ်ကောင်စီနဲ့ BGF ပူးပေါင်းတပ်ဖွဲ့ဟာဖလန်တောင်ရွာမှာတက်ဆွဲထားတာဖြစ်ပြီးစီယုံကိုမတွားဖျက်ခင်ဆိုင်ကယ်နဲ့ပြန်လာတဲ့ဘောဒပြူရွာနေ6တန်းအရွယ်ကျောင်းသူနှုတ်ဦးကိုတနတ်နဲ့ပစ်ပြီးနှုတ်ဦးစလုံးတန်ရာရရှိသွားတယ်လို့ KNU တထုံခရိုင်အတွင်းရေးမှူးဘဒူစိုးမြင့်ကပြောပါရယ်အဲ့ဒါအပြင်ဖလန်တောင်ရွာမှာရှိနေတဲ့ဒေသခံတွေကိုလည်း PGF ကလူသားတိုင်းလမ်းပြအဖြစ်ဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကပြောပါတယ် PGF ဘက်ကတော့ဒီပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ကိုမသိရှိရသေးဘူးလို့အဖွဲ့ပြောခွင့်ရကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းစီးရေးပဋိပက္ခဖြစ်နေဒေသကြောင့်မင်းမြုပ်နယ်ထဲမှာဒေသခံရွာသားတွေဟာဘေးရန်ဆင်းဆင်မိုင်းနှင်းမိလို့ဒေသတန်ရွာရရှိခဲ့ပါတယ်။ပုံလုံရွာသား၃၀ဆမ်မြွန်းဟာအောက်တိုဘာလကလေးကရွာဘေးရီချောင်းအတွင်း၅ဆင်းဖမ်းဆင်မှာမိုင်းနှင်းမိပြီးခြေထောက်မှာတန်ရာပြင်းထန်ခဲ့ပေမဲ့နိုဝင်ဘာလ၃ရက်နေ့ကချက်ချင်းပို့ဆောင်လိုက်ပြီးညာဘက်ခြေထောက်ဖျက်တောက်လိုက ဒီမိဘတအူးတေဆုံးပြီးတုံးဦးတန်ရာရရှိခဲ့ပါတယ်။ကြောင်မဲမြို့နယ်တွင်မှာမြောက်ပိုင်းမှာမိတပ်ဖွဲ့နှင့်အာစီအက်အက်စ်တို့အကြတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးရွာသားတွေလည်းတိုက်ပွဲကြောင့်မိုင်းနှိမ့်တာတွေနေရာစွန့်ခွာပြီးရင်မတော်တဆတိမ်မောက်မှုတွေကြီးစားထိမှန်တန်ရာရမှုတေဆုံးမှုတွေဖြစ်ခဲ့ရပါတယ်။
ကချင်ပြည်နယ်ဘူရာအိုမြို့နယ်ထဲကကျေးရွာပေါင်း60ကျော်နဲ့မြို့ပေါ်ကရက်ွက်10ခုလောက်မှာကိုဗစ်-19ကပ်ရောဂါအများပြားကူးစက်နေပါတယ်။စုစုပေါင်းအတီးပြုလူနာ900လောက်ရှိနေပြီးတက်ကြီးရွယ်အိုတွေထဲကသေဆုံးသူတွေလည်းရှိနေတယ်လို့ပန်းအိုရင်လူငယ်လူမှုကူညီအဖွဲ့တာဝန်ရှိသူကပြောပါတယ်။ကိုဗစ်-19ရာလူနာတွေကိုဆေးရုံမှာကူးတာနေတာရှိတယ်လို့ကိုနီကိုဟန်နဲ့အိမ်မှာကူးတာနေသူတွေလည်းများပြားနေတ
အခုတင်လွှာရုဆက်လက်တင်ဆက်ပေးသွားမှာပါ။တနစ်ကြာတိုက်ပွဲတွေညင်သက်နေကြတဲ့ရခိုင်ပြည်နယ်မှာနိုဝင်ဘာလအစောပိုင်းကမောင်းတော်မြို့နယ်မှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားမှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပြီးတော့စစ်ရေးတင်းမာမှုတွေရှိနေပါတယ်။နောက်ထပ်ဒီလိုမျိုးတိုက်ပွဲတွေဆက်ပြီးဖြစ်လာရင်ရခိုင်ပြည်သူတွေအပေါ်ဘယ်လိုမျိုးတည်ရမှုတွေရှိလာနိုင်မလဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါရဲ့ရှင်
။နိုဝင်ဘာလအစောပိုင်းကမောက်တော်မြို့နယ်ဝေလာတော်အနိမ့်တမန်သားရွာအနိမ့်မှာတကြိမ်နဲ့မိုက်တယ်အမှတ်39အနိမ့်ကခမောက်ရှောက်ကျေးရွာအနိမ့်မှာတကြိမ်ရခိုင်တပ်တော် AA နဲ့စိုက်ကောက်စီတို့အကြတိုက်ပွဲဖြစ်ပေါ်ခဲ့တဲ့အတွက်စစ်ရေးတောင်းမှမှုတွေရှိနေခဲ့တာပါ။ဘူးတီတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောက်ဦးအောင်တော့ရွှေကတိုက်ပွဲဖြစ်မဖြစ်ဆိုတာရခိုင်ပြည်သူတွေအတွက်ထူးဆန်းတဲ့အကြောင်းမဟုတ်ဘူးလို့ဆိုပါတယ်
။တိုက်ပွဲဖြစ်တယ်ဆိုတာကတော့လေလူတွေမပြေရက်ကိုမပြန်နိုင်ဘူးဒုက္ခတွေရောက်တယ်ဆိုတော့တိုက်ပွဲချင်းလေတိုက်တယ်မထူပါဘူးတချို့ဆိုလို့ရှိရင်ဒီလိုအခက်အခဲတွေကြားတာဒီလိုပဲနေရလေအကြတိုက်ပွဲချစ်လိုက်တာတောင်ကောင်းတယ်ဆိုပြီးမှအဲ့လိုပြောနေတဲ့လူတွေလည်းအများကြီးရှိပါတယ်ခင်ဗျ
။ရခိုင်ပြည်နယ်လူအခွင့်အရေးကာကွယ်မြစ်တပ်သမီးအဖွဲ့ခေါင်းဆောင်ဖြစ်သူဦးမြတ်ထွန်းကတော့တိုက်ပွဲတွေဖြစ်လာရင်လူအခွင့်အရေးရွှေ့ပတ်မှုတွေဖြစ်လာနိုင်တယ်လို့သူ့အမြင်ကိုအခုလိုပြောပါတယ်
တိုက်ပွဲဖြစ်လို့ဆိုလို့ရှိရင်တော့သူကဒိုင်းတွေကိုလေဘယုံပြားကိုလူမျိုးတွေကိုလေဘယုံပြားကိုအချင်းချင်းတော့မြင်းမြင်းလက်ဆွဲပြီးတော့လုံနေဟာရက်ဆွဲပြီးတော့လုံနေဟာဆိုတော့ဒီချင်းကိုတော့ဒီမျိုးတိုက်ပွဲဖြစ်လို့ဆိုလို့ရှိရင်ဒီလိုရခိုင်ပြည်မှာနေပြီးတော့ကိုရဲ့ချုပ်ပေါမှုရဲ့ဆွေးရတော်မှုရှိလို့အဲ့ဒါကမြင်းနဲ့ချုပ်ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်စိုက်ကောက်စီပြန်ကြရဲ့တူဝန်ကြီးဘိုလ်ချုပ်ဇော်မွန်ထင်ကတော့မော်ရော့မြို့နယ်မှာတိုက်ပွဲဖြစ်ပေါ်တာဟာ AA နဲ့မဟုတ်ပေ ARSA ရဲ့ဖွင့်နှံဖြစ်တယ်လို့မီဒီယာတွေကပြောဆိုပေမဲ့ AA ဘက်ကတော့သူတို့ထိန်းချုပ်နေမျိုးကိုစိုက်ကောက်စီတက်ကဝန်လာတဲ့အတော့တိုက်ပွဲဖြစ်တယ်လို့ဆိုပါတယ်အမည်မဖော်လိုတဲ့ကြောက်တော်ဒေသခံတို့ကတော့တိုက်ပွဲကြောင့်ဆိုးကျိုးကောင်းဆိုးချိုတာကဒီအချိန်မှာစိုက်ကောက်စီကိုအပြည့်တိုက်သန်းတယ်လို့သူ့အမြင်ကိုအခုလိုပြောပါတယ
်ရခိုင်ပြည်သူတွေရခိုင်မျိုးအပြည့်ကတော့ဒီရခိုင်တပ်တော် AA ကတရားစီရင်ရေးရအုပ်ချုပ်ရေးအဲ့ဒါကိုပဲတိုက်မဲ့ဆက်ပါတယ်အချို့ကျော်နေတဲ့မြန်မာတပ်မလို့ဒီကိုရခိုင်ပြည်သူလူထုပြည်အနေနဲ့တော့ကျေးဇူးတက်တာတော့တောင်းမေလို့ဒီဒီဆက်ပါရစေ
အခုရှိမှငရိတနေပြီးနှစ်ဖက်ထိတွေ့မှုမရှိအောင်ကြားခံလူတွေကတစားညှိနှိုင်းမှုတွေရှိနေသလိုမြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံအထူးကိုယ်စားလှယ်နိုင်ပွင့်ဖောက်တဲ့ဥက္ကဋ္ဌမစ္စတာဆာဆာကာဝါကလည်းတင်ငိန်နေတဲ့ရခိုင်ပြည်မှာတိုက်ပွဲတွေမဖြစ်ရအောင်အောက်ခြေကိုညွှန်ကြားပေးဖို့ AA ခေါက်ဆောင်တွေကိုအင်လန်ကတစားတိုက်တွန်းထားတယ်လို့နိုဝင်ဘာလ15ရက်နေ့ကစိုက်တွေမျိုးကအပြင်မှာမီဒီယာတွေကိုပြောဆိုခဲ့ပါတယ
်ဆက်ပြီးတော့နိုဝင်ဘာလ16ရက်နေ့ကအချိန်တနာရီခန့်လောက်ဂျပန်နိုင်ငံ Nippon Foundation ဥက္ကဋ္ဌမစ္စတာဆာဆာကာဝါနဲ့ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဆိုင်းညွန့်လွင်တို့ရန်ကုန်မြို့မှာတွေ့ဆုံမှုရှိခဲ့ပါတယ်။ဒီတွေ့ဆုံမှုကမြန်မာပြည်အတွက်ရှမ်းပြည်နယ်အတွက်ဘာထူးခြားမှုတွေရှိလာနိုင်လဲဆိုတာကိုတွေ့ဆုံရမှာပါဝင်ခဲ့တဲ့ SNLD တွေ့ဖက်တွင်ရင်မှုတဲ့ဆိုင်းတော်ညွန့်ကိုနမ်ဟောင်ကနေဆက်သွယ်မေးမြန်းရမှာတော့အခုလိုမျိုးစပြောပါတယ်။
သီးသားတော့ဒီပိုင်းပါတခုကတော့ဒီအခုလက်ရှိတနင်္ဂနွေလုံးမှာဖြစ်နေတဲ့နိုင်ငံကြီးကင်းစင်းမှာကျွန်တော်ဖိလစ်ပိုင်နဲ့ဘယ်လိုသဘောထားလဲ။နောက်တစ်ပိုင်းကတော့ကျွန်တော်ရှမ်းပြည်ကိစ္စပါ။ရ 像比在北去年的哈的第十岁小朋友你过来过来那不要比像你那些西瓜一般三亚的嘛我一年有难度包括过来这边小朋友啥的估计比不过来像你也不用都可以有的估计不过来ตัวกระเดียวละเลยฉันนี่มันจะมองเรียกจะเราดูเข้าทางเสียชีวิตเลยแต่สมมุติเนี่ยมิสเตอร์ซาซากาวะก็บริอธิการเปลี่ยนเลยเช่นที่อะไรดีเข้ากับวอร์ดีอาณาเต็งนี่นอกไปมาอย่างสมลาเนี่ยเข้าสู่เลยถ้ากับเนี่ยซาซาสุนดาเต็งชีวิตคือเนี่ยน้าท้องเนี่ยไปปูมยาเลยที่มาบาปเพี้ยนนี่จะเลี้ยงสุดเดียวปูปูติดเนี่ยไปปูปาเลยที่เขาดูเนี่ยน้าท้องเนี่ยตัวเบ
ถ้าส่วนใหญ่มิสเตอร์ซาซากาวะเนี่ยด้วยสมมุติการนิชันได้นำยาดิโมคริสีไปเจอเอสแอนด์ดีนี่เนี่ยปริมยอลิมปาดเลเช่นจะเป็นอะไรดิฉันดีนี่มาแล้วน้าเล่นมือมาแล้วนั่นเลยอาเน่นี่สิ่งที่อยากได้บ่เลยแล้วจะมาฉันดีในงานเยอะเลยอันที่แท้ปูวิโอไอออนไซโคเปลี่ยนอะไรสิเลยถือว่าประมาณวิโอเข้าพองเดียร์ลิซจอเราอยากดูอีกอย่างเพราะงั้นจะมาดูเอสแอนด์ดีเนี่ย
ใช่ไหมงานอะไรมาคุยสิพอช่วงนี้ที่เข้ามาด้วยกูเลยพนักงานต้องมาเจอวันนี้ที่ปัจจุบันเนี่ยมาดีกว่ายูเอสตัวเดียวทุกกุศเลโร่ไทยในงานใช้วุ้นจีโร่ลาเรสโร่ในงานตะการเย่มาเนี่ยมาในงานเจ้าเล่มูกาชิลาในมลาเช่น
บาเวจิโยยูเอสมาลิลาเรสเปียวิชัสันมาลิดูว่าเลโร่ยูเอสโอในงานกูซ่าไม่เข้าบุลูกับเปียวเลยปะเนี่ยเขามีซาซากาวะในงานกูซ่าไม่เข้าบุลูกับเปียวเลยสุดท้ายบาเวจิโยในงานตะการก็ประมาณบีเอเยโก
ผู้วิ่งไอ้ของไซลาเนี่ยจะพอรู้ตัวแชมป์ไม่ยืนดูยากเลยบอกว่าสุดท้ายก็จะไม่รู้ในงานอะไรยืนสู้อะไรแต่ตีชาบอะไรกูหาเนี่ยกูพิชิญรู้เลยมาปีเขาเนี่ยในงานการไต้หวันเนี่ยเจ้าเว็บพิจารณาสิ่งไหนมือเราไม่รู้อะไรเลยเมียนเขาเกิดจะสุดจะมาเลยเช่น
คุณสับปิดเรื่องจริงชั่วกูน่าเสียใจมากว่าเชื่อจริงดีเนี่ยที่เดินมีเนี่ยอักลอยเจียวกามีปัญหาสัมผัสมีตัวอุโกสิ่งสิ่งที่พ่อเว้นต้องอุกาอาจารย์เจียงอาจจะมาพิจิตรเขยเรื่องเช่นการกวีพ่อตาเว้นสิ่งตัวเรียกเปล่าเลยรักใครตัดต่อเอเอกพันสีทาร์เรสิ่งสิ่งที่พ่อเว้นสังอาอุโกนวมบาลสังอาเนี่ยนี่ไปงาสิ่งสิ่งที่พ่อกูจันเลยเลือดจางปีเขยมาเลย
ตอนนี้เราคุณอาเซนนี่ก็จะรักการเนื้อสัตว์ที่ได้ในตระเวนทั่วไปกันเนี่ยเป็นสิ่งที่สับปีกว่าไม่ได้ยินแต่ที่รัวไปเฉพาะเลยนั่นเป็นแบบสิ่งที่มาเป็นส่งใจเอามาเช่นสมากะอันนี้ละฟีบาวันโนดาริสุสิจินเซเดตายในตระเวนรัวสิ่งที่ไม่เฉพาะเลยกันเนี่ยจนเราวิวยาทุเรนี่เดสิ่งที่เนี่ยประเดี๋ยววิวันจะเป็นจริงเนี่ย
เดี๋ยวเช่นตอนนี้เนี่ยส่วนเราจะโน้ตสิ่งกูสาธิตามเอเมลิสากาเบอร์มิสแอดวีเอ็นยูสต์คอมเปียบาร์เลยเขมียะกูรอตรงนี้จริงๆกูกูเอาเรื่องอุปยอบไปบอกเขมียะเมื่อไหร่ยังจริงๆคนนี้ร้านเม็กซิโกในงานก็เข้าสั่งเลยเนี่ยจากที่นี่ก็ที่สุดเนี่ยมัวมีอเมริกันเนี่ยที่ชาติที่ได้กูว่าเหตุการณ์นี้เนี่ยพัฒนาเลยกูพิเศษเนี่ยเมื่อคนเรื่องของกูพี่ทำไมจูบไปเรื่องอุปยอบไปเลยทำไมไปเนี่ยคนนี้เราวันนี้จะเชื่อส่วนชูรู้เ တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဆူရနိုင်ငံမှာဆေးအနာသိမှုစန့်ကျင်ဆန္ဒပြသူတွေကိုလူညိုရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွင်ထိခိုက်တိုက်ခြင်းခဲ့ရတဲ့အပေါ်လူခွင့်ရေးဆိုင်ရာကုလမကမဟာမင်းကြီးကပြစ်တင်ရှုတ်ချလိုက်ပါတယ်။လူညိုရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်ဆန္ဒပြသူ15ယောက်သေဆုံးပြီးနောက်တစ်နေ့ဖြစ်တဲ့ကြာသာပတ်နေ့မှာပဲပြောလိုက်တာပါ။အောက်တိုဘာလ15ရက်နေ့ဆေးအနာသိမ်းပြီးနောက်ပိုင်းနှိမ်နှင်းမှုတွေမှာအသေးအမြောက်အများဆုံးဖြစ်ခဲ့တဲ့ဗုဒ္ဓနေ့ကနေပါဆိုရင်တော့ဆန္ဒပြသူတွေတည်ဆုံတာ39ယောက်ရှိတော့ပါပြီ။မြန်မာနိုင်ငံမှာဆေးအနာသိမ်းပြီးနောက်ပိုင်းပြည်ပကတ်တွေနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ကိုဗစ်ကပ်ရောဂါကြောင့်နေရက်ဆုံးခွာသူတွေတိတိကျကျတိုးလာနေပြီးဆန္ဒမှုအကူအညီတွေလည်းအရေးကြီးလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီ1ရက်နေ့နောက်ပိုင်းနေရက်ဆုံးခွာသူအမျိုးသမီးအမျိုးသားနဲ့ကလေးအရေးတွေဟာ 24,600 ထိစံချိန်တင်ညှပြခဲ့တဲ့အကြောင်းယူအန်အစီအရကိုကူကပ်ပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကခြားသာပြီးနေသင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီနေ့ဆမ်မန်ကဆက်လို့မြန်မာနိုင်ငံမှာအရေးပေါ်အကူအညီနဲ့ကာဝယ်ဆောက်ရှောက်မှုလိုအပ်သူအရေးတွေကလည်းသုံးသန်းညွန်ရှိနေတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်မကြာသေးခင်တော့မှာသတင်းပတ်တွေကဆက်ပြီးတိုက်ပွဲတွေပြင်းထန်လာနေတဲ့ချင်းပြည်နယ်မှာဆိုရင်လည်းနေရဆွန့်ခွာထွက်ပြေးနေကြသူတွေအများအပြားရှိနေပြီးစားနပ်ရိက္ခာနဲ့အကူအညီတွေအရေးကြီးလိုနေတယ်လို့လည်းပြောဆိုခဲ့ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်ဒီကနေ့တောက်ကြနေမနေ့ခင်းအတွက် VO ရဲ့အစီအစဉ်တွေကိုလိုင်းမီတာ3249နဲ့လိုင်းလမ်းမီတာ190အပြင် VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.